ကိုကန်တိုင်းသားလက်နက်ကိုင် MNDA ကရာဇဝဲမှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့စစ်သား၁၀ယောက်ကိုတေးတန်ချမှတ်တဲ့ပုံမှာ EU ဥရောပသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တုံရှမ်းမြို့နယ်တွင်ရင်မှုဒုတက်ရင်မှုပြည်သူစစ်ကြောင်းမှုစတဲ့တာဝန်တွေယူခဲ့သူအပါအဝင်၁၀ယောက်ကိုအာဏာအလွဲသုံးစားလုပ်မှုနဲ့လုံမှုတခါပြန်ပေးဆွဲမှုလူကုန်ကူးမှုလူသတ်ဖို့ရည်ရွယ်ကြံစည်မှုစတာတွေအပါအဝင်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ဆိုပြီးတော့ဒီအများပြည်သူရှေ့မှာတရားစီရင်တည်တံ့ချခဲ့တဲ့အကြောင်း MNDAA ကသတင်းထုတ်ပြန်ခဲ့ပါတယ်သူတို့ကျူးလွန်ခဲ့တဲ့အမှုတွေကကြီးလေးတဲ့အတွက်အပြင်းထန်ဆုံးပြစ်ဒဏ်ချဖို့လိုအပ်တယ်လို့လည်းသတင်းထဲမှာဆိုထားပါတယ်။အခုလိုမျိုးတည်တံ့ချခဲ့တာအပြင်အဲ့ဒီထဲက၃ယောက်ကိုဧပြီ24ရက်ပုံထုံးနေ့မှာပဲကွဲမြတ်ခဲ့ပုံရတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းမြန်မာနိုင်ငံဆိုင်ရာ EU တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဘယ်နေရာဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်တည်တံ့ပေးမှုကိုခိုင်ခိုင်မာမာဆန့်ကျင်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။တည်တံ့ချမှတ်တာဟာလူသားမဆန်တဲ့လူကုန်တိုက်ခါကိုအဆုံးစုံဆုံးလျှို့ရှုရာရောက်တယ်လို့ EU ကပြောပါတယ်။ Federal Democracy ရရှိရေးကြိုးပမ်းနေတဲ့နေရာမှာနိုင်ငံတကာစံနှုန်းတွေတရားဥပဒေစိုးမိုးမှုတွေအတိုင်းလှုပ်ဖို့လိုအပ်တယ်လို့လည်း EU ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်အပါအဝင်၄ယောက်ကို2022ခုနှစ်တုန်းကစစ်ကောင်စီကတည်တံ့စီရင်ခဲ့တော့ကလည်း EU ကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်။